ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စုံစမ်းစစ်ဆေးဖို့စီရင်ပိုင်ခွင့်ရှိကြောင်း ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်မှုပြည်သူကနေရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုကြာဆင်းစေတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။လူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတော့ကုလပါဝင်နိုင်ငံတကာရဲ့စိုးရိမ်မှုဆွဆွဲချက်တွေအပေါ်မြမအစိုးရနဲ့တက်မတော်ရဲ့ခေါင်းဆောင်ပိုင်းတွေအနေနဲ့ငင်းချက်ထုတ်နေမဲ့အစားလွတ်လပ်ပြီးတော့ဗတ်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုတွေမှာအပြူသဘောဆောင်တဲ့ပူပေါင်းဆောင်ရွက်မှုတွေပိုတိုးလှုပ်ဆောင်တဲ့ဆိုပြီးတော့လည်းအကြံပြုကြပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်မြောက်ပိုင်းကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမြန်မာနိုင်ငံကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်သိမ်းချတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့အခြေအနေအထိရောက်ခဲ့ရတဲ့အပေါ် ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိကြောင်းအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကဆုံးဖြတ်ချက်ချခဲ့တာကိုကုလသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမ်မာဒင်းကကြိုဆိုလိုက်ပါတယ်အခုလို ICC နိုင်ငံကစရာဇဝိခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိကြောင်းဆုံးဖြတ်ချက်ကိုမြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာလှုပ်ဆောင်ဖို့လုံးဝတာဝန်မရှိဘူးလို့နိုင်ငံတော်သမ္မတရုံးကစက်တင်ဘာလ9ရက်နေ့ထုတ်ရဆွဲနဲ့ထုတ်ပြန်ကြေညာထားပါတယ်။ရခိုင်မြောက်ပိုင်းအရေးအခုလို့မြန်မာနိုင်ငံပေါ် ICC နိုင်ငံတကာရာဇဝိခုံရုံးကနေစစ်ဆေးဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖော်ဆောင်ဖို့ပြည်သူကရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေသလိုနိုင်ငံခေါင်းဆောင်တွေရဲ့ပြပခီးစင်တွေအတက်လဲအခက်ခဲဖြစ်လာစေမယ်လို့နိုင်ငံရေးလေလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
။ ICC ကတော့အခုလောဆယ်ဒီအချို့နှုတ်မှာခုံရုံးပြန်လို့ရတယ်ဆိုပြီးတော့ဖြစ်သွားပြီပေါ့နော်။ဖြစ်သွားပြီဆိုတော့ဒီမှာတစ်ခုကတော့ဟိုတိုင်းပြည်တော့မကောင်းဘူးပေါ့။တိုင်းပြည်တော့မကောင်းဘူး။အဲ့ဒီမှာဟိုပါတဲ့တပ်မတော်ခေါင်းဆောင်တွေပါဒီအတွက်လဲမကောင်းဘူး။ဆိုတော့အတိုင်းပြည်ပုံရိပ်ကျတာပေါ့ဖြစ်ပြီးတော့ဒါကတော့ဒီမှာဟိုတားဆီးလို့မရဘူးလေအစိုးရအနေနဲ့ကလည်းဒီဥစ္စာနဲ့ပတ်သက်လို့သူ့အနေနဲ့လက်မခံဘူးပါညာပယ်ချတယ်ဆိုပေမဲ့လည်းသူပယ်ချတယ်ဆိုပေမဲ့ဟိုကတစ်ဖက်ကသူ့ဘာသာသူ့လုပ်တာလေအဲ့တော့ဒီပုံရိပ်မကောင်းတဲ့ကိစ္စကိုဘယ်လိုလုပ်ရင်ကောင်းမလဲဆိုတာသိချပြန်ပြီးတော့ပြင်ဆင်ဖို့လိုတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကဒီမှာနိုင်ငံကဒီ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အခါကျတော့ဒီဥစ္စာတရားခွင်တဲကိုတော့ရောက်သွားမှာတော့မဟုတ်ဘူးဒါပေမဲ့အဲကုလတော်လို့ ICC မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကိုသွားပြချတဲ့ခါကြလို့ရှိရင်ဒါအခက်ခဲကိုဖြစ်သွားနိုင်ပြီ။ဒါအမှားယွင်းနေရှိတယ်။ပြန်သုံးသပ်ပြီးတော့မှအမှန်မှန်ကန်ကန်ကောင်းမွန် policy အစ်စ်တွေနဲ့ပြန်ချပြန်လို့လုပ်တယ်လို့ထင်ပါတယ်။ဒါအများကြီးသင်္ကန်းကြယူရမယ့်ပြေချပါပဲ
။အစိုးရအနေနဲ့အခုလိုညှင်းချက်ထုတ်နေမဲ့အစားရခိုင်ပြည်နယ်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အလုံးနဲ့တက်သေးပြဖို့လိုတယ်လို့ဆုံးရှုံးနေတာခဲရသူတွေအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကလည်းအကြံပြုပါတယ်
။မြန်မာနိုင်ငံကိစ္စနဲ့ပတ်သက်၍တရားစီရင်ခွင့်ရှိတယ်ဆိုတဲ့ဟိုတရားရေးဆိုင်ရာစီရင်ချက်တခုချတာပဲဖြစ်တယ်လေ။အဲ့တော့ဒီ ICC ကိစ္စကတော့တငုံငွေနဲ့ဖြစ်နေတာကြာပြီပေါ့လေအဲ့တော့ကျွန်တော်အမြင်ကတော့ဖြစ်ရင်ကိုယ့်ဘက်ကနေအလုံးနဲ့တက်တည်ပြဖို့လိုအပ်ပါလေဥပမာဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာနှစ်ဖက်လူအဖွဲ့အစည်းကိုနော်တစ်ဖက်ကလာတဲ့လူတွေကိုပြန်လက်ခံပါမယ်လို့အဆိုင်မမပြောနေတဲ့အခါမှာရောက်ရှိလာတဲ့လူတွေနဲ့ဥပမာရှိနေသေးတဲ့ဟိုလူတွေနဲ့နောက်ပြီးတော့ဟိုနောက်တစ်ဖက်လူအဖွဲ့အစည်းနဲ့သဟဇာတာဖြစ်ရေးဆိုတာဒါအင်တာအရေးကြီးပါလေအဲ့တော့အဲ့ဒီငန်းစဉ်ကိုတေချာစိတ်ပါဝင်သားစွာနဲ့စတင်လုပ်ဖို့လိုအပ်နေတယ်လို့ထင်ပါလိမ့်
မယ်။ရခိုင်မြောက်ပိုင်းမှာနိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့သုံးထုတ်ပြီးမြန်မာအစိုးရကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်ကိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယုံကြည်မှုတွေရအောင်ဒီစုံစမ်းစစ်ဆေးမှုတွေကိုပွေလေးမြေသားမှုရှိစွာချပြဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့လည်းဒီထက်ပိုပြီးအပြုသဘောဆောင်တဲ့ပူးပေါင်းမှုတွေနဲ့လက်တွဲဆောင်ရွက်ဖို့လိုတယ်လို့မြမရေးကဲခတ်ဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်
။ဒီအစိုးရလွှတ်တော်နဲ့တက်မတော်အနေနဲ့ပေါ့လေဒီနိုင်ငံတကာရဲ့ဒီလူလားချက်တွေတော့နိုင်ငံတကာရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ပုံမှန်လေးလေးညှိနှိုင်းဆွေးနွေးပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အစိုးရကျနော်ဘောကတော့နိုင်ငံတကာရဲ့အဖွဲ့အစည်းတွေကတိုက်ရိုက်စုံစမ်းစစ်ဆေးတဲ့အဖွဲ့တွေဝင်တာမျိုးမဟုတ်ရင်တောင်မှလာလက်ရှိမြန်မာနိုင်ငံကလုပ်နေတဲ့လာနောက်ပြီးတော့မြန်မာနိုင်ငံအစိုးရကကမခရပြုတ်ပြီးတော့ဆောင်ရွက်နေတဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာနော်နိုင်ငံတကာအတိုင်းဝိုင်းရဲ့ပါဝင်နိုင်မှုကိုနော်ဖွင့်ပေးနိုင်ဖို့
အတိုင်းအတာတစ်ခုထိလိုအပ်မယ်လို့မြင်တယ်။ဟာလာရခိုင်ရေးပါဝင်ပေါ့လေမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုဟာလည်းပဲအင်မတန်မှအရေးကြီးတယ်လို့အဲ့ဒီလိုသုံးသပ်ပါတယ်
မြန်မာနိုင်ငံဟာကိုယ်နယ်မြေတွေကဘလို့ရာဇဝတ်မှုမျိုးလူခွေချိုးဖောက်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးဖို့လှုပ်ချစိတ်ရောလုံနိုင်စွမ်းမှရှိတယ်ဆိုပြီးမြန်မာအစိုးရကမနေ့ကထုတ်ပြန်ထားပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ထိတွားရောက်ကြည့်ရှုခွင့်မရသေးပဲအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ကြောင်း UNHCR ရဲ့ပြောခွင့်ရကလည်းမနေ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်